မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေကြောင့်စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းရေးဒါမှမဟုတ်အတိုင်းအတာလျှော့ချရေးအမေရိကန်ပြည်ထောင်စုကစဉ်းစားမယ်ဆိုရင်မြန်မာနိုင်ငံအနောက်ဘက်ခြမ်းကမွတ်စလင်ရိုဟင်ဂျာတွေရဲ့အရေးကိုလည်းထက်သွင်းစဉ်းစားသင့်တယ်လို့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာနိုင်ငံရိုဟင်ဂျာအသင်းရဲ့ခေါင်းဆောင်ဒေါက်တာဝေါ်ကာဦးတင်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ဘဲနဲ့တွေ့ဆုံခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်အမှုစည်းဝါဖေးရဌာနပေါမောက်ခဒေါက်တာဝေါ်ကာဦးတင်ကို VOA ကတွေ့ဆုံမေးမြန်းထားပါတယ
်။ကျွန်တော်ကအမေရိကန်နိုင်ငံသားရေးဌာနက Deputy Assistant Secretary of State ဒန်နီယယ်ဘဲကကျွန်တော်ကိုခေါ်ပါတယ်။အဲတော့ meeting မှာသူကရိုဟန်ဂျာလူမျိုးတွေရဲ့အကြောင်းနဲ့ပတ်သက်လို့တော်တော်များများဆွေးနွေးခဲ့ပါတယ်အတိအကကတော့ relaxation of sanction တွေ့စင်စားနေရောအမေရိကန်အစိုးရကရိုဟန်ဂျာရဲ့ရှေးရီနဲ့ပတ်သက်လို့တော်တော်စိုးရိမ်နေလို့ပြောပါတယ်အဲဒါတော့အဲ့ဒါနဲ့ပတ်သက်လို့ sanction ကို relax လုပ်တဲ့အချိန်မှာရိုဟန်ဂျာတောင်းအကြောင်းရိုဟန်ဂျာတို့ရဲ့ပတ်သက်လို့မြန်မာအစိုးရနဲ့စကားပြောဖို့ပြောစင်စားပြင်ဆင်နေပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်နားလည်တဲ့တော့ကဒီအမေရိကန်အစိုးရအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေအရမြန်မာနိုင်ငံကိုလက်ရှိထားရှိတဲ့ပိတ်ဆို့အရေးယူမှုတွေကိုတဖြည်းဖြည်းလျှော့ချပေးဖို့စဉ်းစားနေတယ်။ဒီအခြေအနေမှာမြန်မာနိုင်ငံမှာအနောက်ဘက်ဒေသမှာရှိနေတဲ့ရိုဟင်ဂျာလူမျိုးတွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းထက်သွင်းစဉ်းစားသင့်တယ်လို့ဒေါက်တာဝေါ်ကာဆိုတာယူဆတဲ့အတွက်ဒီပြဿနာကိုလာရောက်တင်ပြဆွေးနွေးရဆိုတဲ့သဘောပေါ့
။ဟုတ်ကဲ့
။အဲ့တော့ဒီနေရာမှာဒီမြန်မာနိုင်ငံအနောက်ဖက်ခြမ်းပေါ့နော်ရခိုင်ပြည်နယ်ဒေသမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့ပြဿနာတွေဟာဘာတွေလဲဆိုတာကိုကျွန်တော်ဟိုရှင်းပြပါလား
ရခိုင်ပြည်မှာရှိတဲ့ရိုဟင်ဂျာလူမျိုးရဲ့အခြေအနေကတော်တော်ဆိုးပါတယ်ပြဿနာကတစ်ခုမဟုတ်ပါဘူးပြဿနာကအများကြီးရှိပါတယ်အဓိကပြဿနာကတော့တိုင်းရင်းသားအကြောင်းရိုဟင်ဂျာလူမျိုးတွေဟာမြန်မာနိုင်ငံရဲ့တိုင်းသားအစ်ဖြစ်ပေမဲ့သူတို့လက်ထက်မှာရှိအခုတိုင်းသားလက်မမရှိပါဘူးတိုင်းသားမဖြစ်လို့လက်မမရှိလို့သူတို့သွားလွာခွင့်သွားခွင့်ရန်ကုန်သွားခွင့်စိတ်တွေးရန်ကုန်သွားပွဲတွေသွားလောက်ခွင့်မရှိပါဘူးအခုတော့နေနေပါပါသွားခွင့်ပေးနေတယ်လို့ကြားပါတယ်အမျိုးသားအမျိုးသမီးတို့လက်ထားလို့ marriage မရပါဘူးပြီးတော့ចောင်းတွေပါတယ်သွားတာပညာရေးတို့ဖတ်တယ်လို့မရဘူးចောင်းတို့သွားတော့ခက်ရှိပါတယ် college တွေပါတယ်သွားတာလည်းခက်ရှိပါတယ်ပြီးတော့လေမြေပိုင်ဆိုင်မှုအတွက်လည်းတော့ပြဿနာဖြစ်နေပါတယ
်
မြေပိုင်ဆိုင်မှုအတွက်တော့ပြဿနာဖြစ်နေပါတယ်အဲ့အဓိကចောင်းကတော့တိုင်းရင်းသားတိုင်းရင်းသားចောင်း
ဆိုတော့တဘောကနိုင်ငံသားနဲ့တိုင်းရင်းသားရပိုင်ခွင့်တွေဆုံးရှုံးနေတဲ့လူအခွင့်ရေးပညာသင်ကြားပိုင်ခွင့်ဆုံးရှုံးနေတဲ့အခြေအနေတွေရှိတယ်ဆိုတဲ့အဓိကအကြောင်းပေါ့အ
ဲ့
တော့ဒီနေရာမှာဒါကျွန်တော်တို့ VOA အနေနဲ့ကတော့ပေါ့နော်ဟိုဒီရိုဟင်ဂျာတိုင်းရင်းသားဖြစ်မှုမဖြစ်မှုဆိုတဲ့ပြဿနာကိုဒါတော်တော်လေးအငင်းပွားနေတဲ့ပြောဆိုနေကြတဲ့ပြဿနာဆိုတာကျွန်တော်တို့လည်းနားလည်ပါတယ်နားလည်တော့ဒီကိစ္စဟာရိုဟင်ဂျာတွေဟာနိုင်ငံသားဖြစ်မဖြစ်တိုင်းရင်းသားဖြစ်မဖြစ်ဆိုတာတွေတော့ကျွန်တော်တို့အနေနဲ့ဘယ်ဘက်ကမှလိုက်ပြီးတော့ဆွေးနွေးစရာမလိုဘူးပေါ့နော
်ဒ
ါပေမဲ့ကျွန်တော်တို့နားလည်တဲ့လောက်ကတော့ဒီမြန်မာနိုင်ငံရဲ့အနောက်ဘက်ပိုင်းရခိုင်ပြည်နယ်ပူတီတောင်မောင်းတော်ဒေသမှာဒီရိုဟင်ဂျာလို့ခေါ်တဲ့ကိုခေါ်ကြတဲ့လူစုလူဝေးရှိတယ်ဥပမာအဖြစ်ဆိုလို့ရှိရင်ဒီဒေသမှာလူရေ2,000လောက်ရှိနေကြတယ်
နောက်တော့ရှိပါတ
ယ်အဲ့တော့ဒီလူကြီး2,000လောက်ဟာနိုင်ငံသားအဖြစ်သတ်မှတ်တာမခံရဘူးနိုင်ငံမဲ့တွေဖြစ်နေကြတယ်တော့ပြီးတော့အခွင့်အရေးတွေမရဘူးလူခွင့်ရေးချိုးဖောက်မှုတွေခံနေရတယ်ဆိုတော့အစည်းအဝေးခန်းစာကြီးလည်းကျွန်တော်တို့ကြားနေရတယ
်ဟုတ်ကဲ့
ဆိုတော့ဒီပြဿနာကိုကတော့တကယ်တမ်းကြာလို့ရှိရင်နောက်ပိုင်းမှာဒေတာတွေမှာရှိနေတဲ့အနည်းစားဆုံးရှိနေတဲ့ရခိုင်တိုင်းရင်းသားတွေနောက်ပြီးတော့မြန်မာနိုင်ငံအစိုးရအဖွဲ့အစည်းတွေတဆိုင်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးမှုပဲဖြစ်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီလိုဆွေးနွေးမှုအကြောင်းကိစ္စမှာအမေရိကန်ပြည်ထောင်စုကဘလို့ဝင်ပြီးတော့ပါဝင်တိုက်တွန်းနိုင်မှုတွေလုပ်နိုင်မယ်လို့ယူဆလို့လဲ
သူတို့ကအမေရိကန်ဆိုရကအခုကျွန်တော်တို့ကကြံပေးတာကစကားပြောဖို့အခုမြန်မာဆိုရနဲ့မြန်မာနိုင်ငံရဲ့ opposition NLD နဲ့ရိုဟင်ဂျာ leadership ရိုဟင်ဂျာ MP တွေရှိတဲ့ရိုဟင်ဂျာ leadership ခေါင်းဆောင်တွေနဲ့နောက်ရခိုင်လူမျိုးတွေနဲ့လည်းပဲစကားပြောပြီးတော့ပြဿနာကိုအေးအေးဆေးဆေးရှင်းဖို့အတွက်သူတို့ ကျွန်တော်တို့ကကြာရင်ပေးပါတယ်အမေရိကန်ဆိုရကိုတိုင်လဲ109တလောက်မြန်မာဆိုရကို persuade လုပ်ပြီးတော့ negotiation လုပ်ပြီးတော့ဒီပြဿနာကို AACC peacefully ရှင်းဖို့အတွက်နေလာအမျိုးမျိုးရှာနေပါတယ်အဲ့တော့အဆိုရကိုတိုင်လဲမြန်မာအမေရိကန်ဆိုရကိုတိုင်လဲအဲ့ဒါကိုနေလန်ကိုလုံးနေပါနေလန်ရှာနေပါတယ်ပြီးတော့တခြား NGO တို့တခြား organization တို့ regional organization regional countries such as ASEAN သူတို့ကသူတို့လည်းပါဝင်အောင်အဖက်ဖက်ကနေပြီးတော့နားလည်မှုရအောင်နားလည်မှုနဲ့ I want to emphasize the word နားလည်မှုနားလည်မှုနဲ့အပြဒနာမလုပ်ဘဲနဲ့နားလည်မှုနဲ့ AACC ရှင်းလိုက်ဖို့အတွက်အကြံရင်ပေးပါတယ်သူတို့ကိုယ်တိုင်လေ့ကျူးစမ်းနေပါတယ်
အဲ့တော့အခုလက်ရှိအခြေအနေရတာတော့ကျွန်တော်တို့နားလည်သလောက်ကမြန်မာနိုင်ငံအစိုးရကနေပြီးတော့ဒီပြဋ္ဌာန်းထားတဲ့တိုင်းရင်းသားတွေစီးရင်မှာဆိုလို့ရှိရင်လည်းလက်ရှိနောက်ဆုံးပြဋ္ဌာန်းချက်အရာဆိုလို့ရှိရင်ရိုဟင်ဂျာဟာတိုင်းရင်းသားအဖြစ်သတ်မှတ်ခြင်းမခံရဘူးပေါ့နော
်
အလားတူပဲနေဟိုအနီးစပ်ဆုံးရှိနေတဲ့ရခိုင်တိုင်းရင်းသားတွေဆိုလို့ရှိရင်လည်းအဲလူမျိုးဒလိထုံးစံကိုယ်ွယ်တဲ့ဘာသာတရားရအစအမျိုးမျိုးကွာခြားချက်တွေအကြောင်းပြပြီးတော့ဒါသူတို့ရဲ့ပြည်နယ်အတွင်းမှာဒါဟာဟိုပြည်နယ်တွင်းမှာအစပြိုးနေထိုင်တဲ့တိုင်းရင်းသားမဟုတ်ဘူးဆိုတဲ့အစဉ်မျိုးနဲ့ခါခါတီးတီးညှင်းပယ်မှုတွေရှိနေတယ်။အဲ့တော့ဒီပြဿနာတွေကိုဟိုဖြေရှင်းဖို့ဆိုတဲ့နေရာမှာဘယ်လိုဖြေရှင်းမှရနိုင်မလဲဆိုတာကိုဒေါက်တာဝါကာအနေနဲ့ဘယ်လိုယူဆတယ်လဲခင်ဗျာ
။ဒီပြဿနာကိုဖြေရှင်းဖို့အတွက်ရိုဟန်ဂျာလူမျိုးကရိုဟန်ဂျာလူမျိုးကနေနေနေနေသီးသန့်ဖြစ်ပေမဲ့မတူပေမဲ့culturally religious wise traditionally myanmar asoya ne myanmar society ga rohanja go lakhan ya ba me open minded ne a mean che bi lo lakhan ya me di da re lu myo ba be chunaro lo lu tha lu myo ba be chunaro ne ma tu be me tu ro le lu tha me so bi lo lakhan ya ba me tu ro lakhan do chunaro phe ga rohanja phe ga chunaro le tu ro ne paw bwa twa assimilation ပဲပေါ်တော့ကြိုးစားပါမယ်အဓိကကတော့ပညာရည်ကျွန်တော်တို့ဟန်ဂျာလူမျိုးပညာသိမရှိဘူးမောင်တော့ဘူးတိတော့မျိုးလောက်မျိုးပေါ်လောက်ပါမယ်မျိုးပေါ်မှာပဲနည်းနည်းပညာရှိပါတယ်အပြင်သွားရင်ဟိုအနေကိုသွားရင်ယူရတယ်ဘာမှပညာမရှိဘူးလူတွေမှာပညာမရှိရင်လူတွေကအမြင်မကြည့်ဘူးလူတွေကမပေါင်းချင်ဘူးအဲ့တော့လူပညာရည်ကိုတိုးတက်အောင်ပေမောင်တော့ဘူးတိတော့မာနေရပါရမှာလူရမင်းကြည်လာအောင်ပညာတက်လာအောင်မြန်မာစကားတွေပိုတက်လာအောင်မြန်မာစာတွေတက်လာအောင်မြန်မာဆိုရကစူးစမ်းရပါမယ်အဲ့တော့နှစ်ဖက်စလုံးကကျွန်တော်တို့ဘက်ကလည်းလိုရမယ်သူတို့စီကလည်းနားလည်မှုရှိရမယ်
တစ်ဖက်ကိုတစ်ဖက်နဲ့တစ်ဖက်အပြန်လည်းနားလည်မှု
အပြန်လည်းနားလည်မှုနဲ
့ရှိအောင်လုပ်လာမှာပေါ့အဲ့ဒီနေရာမှာဟိုတကယ်တမ်းကွာခြားချက်ကယဉ်ကျေးမှုတလေထုံးစံနဲ့ကုတ်ွယ်တဲ့ဘာသာတရားဖြစ်နေတယ်ဟုတ်ဘူးလားအဲ့တော့ဒီလောက်ကွာခြားတဲ့ဟိုအစုအဖွဲ့နှစ်ခုငင်းငင်းကြမ်းကြမ်းရက်တီပြီးတော့အတူရှင်ထွဲနေထိုင်ဖို့ရောဖြစ်နိုင်ပါ့မလား
ဖြစ်နိုင်ပါတယ်ကျွန်တော်အလုံးလူသားပဲလူမျိုးပဲ we are all human တခြားနိုင်ငံမှာသွားကြည့်ပါယိုတရားမှာမလေးရှားမှာတော့သွားကြည့်ပါလူတွေကမတူဘူးမတူပေမဲ့အမြင်ကျေသွားရင်လူတွေပညာတတ်ရင်လူတွေအထွေခေါ်ရှိပါမယ်အထွေခေါ်ရှိရင်လူတွေကပေါင်းပါမယ်အခုရိုဟန်ဂျာမှာဘာသာတရားမတူပေမဲ့ဘာသာတရားဆိုတော့ personalthe belief you yonje to mu era era ga lu ti yau ko ma harm ma phi ba bu ba sa taya ga naw ti yau ga ba sa tuku ga naw tuku ko ba daw ma harm ma phi ba bu damage ma lo ba bu
a lo chi kai aw ma lo bu ba sa taya ri ba sa taya a sin man so lo
chi a sin a ma ba sa taya so ra ga spiritual da go so yin sa ya ma lo ba bu yin che mu chano ro ro han ge yin chu mu ga ကျွန်တော်ကိုယ်တိုင်ယဉ်ကျေးမှုရှိပေမဲ့အဲ့ဒီယဉ်ကျေးမှုကမြန်မာယဉ်ကျေးမှုရခိုင်ယဉ်ကျေးမှုကိုဘယ်လိုထိခိုက်ပါမလဲမရပါဘူးထိခိုက်လို့မရပါဘူ
းဒါပေမဲ့ကျွန်တော်ဖြတ်မေးချင်တာတခုကတော့ဥပမာအဖြစ်ရိုဟင်ဂျာတွေကရိုဟင်ဂျာတွေရဲ့ကိုယ်ပိုင်ဘာသာစကားရှိတယ်ဆိုပေမဲ့တကယ်တမ်းနီးစပ်တာကတစ်ဖက်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဘင်္ဂါလီလူမျိုးတွေနဲ့ပိုပြီးမနီးစပ်ဘူးလားဘာသာတရားအရာရောပြောတဲ့စကားအရာရောဒီဝစားစင်ပုံနေထိုင်ပုံရရော
အပြင်ကကြည့်ရင်သူတို့နဲ့နည်းနည်းတူရလို့ထင်ရပါမယ်ထင်ပါတယ်လူတွေကဒါပေမဲ့တကယ်လို့ကြည့်ရင်အမောင်တော့ဘုသင်တို့သွားကြည့်ရင်ရိုဟန်ဂျယ်လူမျိုးတွေကဘလို့နေလဲဘလို့ဟိုစကားပြောလဲသူတို့နေထိုင်မှုတွေပါတော်တော်ကွာပါတယ်ကျွန်တ ျွန်တော် example တစ်ခုပေးပါမယ်ဥပမာတစ်ခုပေးပါမယ
်ဟ
ုတ်ကဲ့ Rohingya thing something လောက် Bangladesh refugee နဲ့သွား refugee နဲ့သွားခဲ့ပါတယ်ဟိုမှာ Bangladesh မှာတယောက်မှရောက်လို့မရဘူး refugee က refugee နဲ့သိသန့်နေပါတယ်ဘာဖြစ်လို့ဆိုတော့သူတို့မတူပါဘူးကျွန်တော်တို့
ဟုတ်ကဲ့အဲ့တော့သူတို့ရဲ့ဇာတိဟာမှာဘာပဲပြောမြန်မာပြည်ဘက်ကဇာတိပဲဖြစ်နေတာပေါ့အဲ့တော့ကိုယ်ဇာတိမှာပဲကိုနေချင်းကြားတယ်ဆို
တော့ကိုနေချင်းကြားတယ် Rohingya နဲ့ Bangladesh နဲ့အများကြီးကြောက
်
ကြောက်ပါတယ
်အဲ့တော့ဟိုအခုမကြသေးခင်ကပဲဒေါက်တာဝါဂါကအမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton ရှီကိုစာရေးတယ်စာရေးတဲ့စာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော်အခုမကြာခင်မှာတာမတ်ကြီးဖြစ်မယ်လို့လည်းခံမှန်းခံထားရတဲ့ Derek Mitchell အပါအဝင်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Michael Bolsonaro တို့ကလည်းစာပြန်ရေးထားတာကျွန်တော်တွေ့ပါတယ
်
အဲ့တော့သူတို့ရေးပြန်ထားတဲ့စာတွေရဲ့အချင်းချုပ်ကဘာလဲဆိုတော့ကျွန်တော်ပြန်ရှင်းပြပါလားဘာများပြောပြလဲချုပ်ကလေးပေါ့နော
်အဲ့ဒီစာမှာရေးထားကသူတို့ကRohingya လူမျိုးအတွက် Rohingya လူမျိုးကိုခံစားနေရရခိုင်ပြည်မှာ politically religious culturally socially သူတို့ကခံစားနေတာကအမေရိကန်ကတိတ်အဟုတ်စားစိုးရင်ပါတယ်တဲ့အဲ့တော့သူတို့ကို abuse human right violation လူအခွင့်အရေးနဲ့နှိပ်စက်တာကိုအမေရိကန်ဆွဲကသိစိုးရင်တယ်စိုးရင်တော့Hillary Secretary Hillary Clinton မမပြသွားတော့ငါသမဒဦးသိန်းစင်နဲ့ကိုရိုင်းစကားပြောခဲ့ပါတယ်လို့ကျွန်တော်မစာမှာရေးပါတယ
်
သူတို့ကဒါမျိုးလူမျိုးတစ်မျိုးကိုတခြားလူမျိုးတစ်မျိုးကတခြား government အစိုးရတစ်ခုကဒီလိုနှိပ်စက်တာဒီလို human right violation လုပ်တာ American ကဘယ်တော့မှအသိကမှမဟုတ်ပါဘူးလို့ရေးထားပါတယ်အဲ့တော့သူတို့ကအမေရိုဟင်ဂျာတို့ရဲ့ human right violation human right violation လို့တာကိုသူတို့ကဆက်လက်ပြီးတော့ဟိုစားလို့ပါ pursue လို့ပါမယ်
ကာကွယ်ပေးဖို့ကြိုးစား
ပါမယ်ကာကွယ်ပေးကြိုးစားပါမယ်လို့ရေးပါတယ
်ဟုတ်ကဲ့ခင်ဗျအမေရိကန်ရောက်မြန်မာနိုင်ငံရ ेंजर အသင်းရဲ့ခေါင်းဆောင်ဒေါက်တာဝေါ်ကာဦးတင်းကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျ